Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာနောက်ဆုံးရစီးရင်တွေအရအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ2သန်းကျော်သေဆုံးသူ3,000ကျော်နဲ့တစ်ကမ္ဘာလုံးမှာကူးစက်မှုအများဆုံးဖြစ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာဒီသတင်းပတ်တွေမှာအသွားအလာတွေကိုဖြေလျှော့ပေးလိုက်တဲ့အတွက်ရောဂါကူးစက်မှုနှုန်းကပိုပြီးတော့ကျိုးလာတာပါ။ယောဂကူးစက်သူ3,000ကျော်နဲ့သေဆုံးသူ9,000ကျော်နေပြီဖြစ်တဲ့လက်တင်အမေရိကတိုက်နိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ရအချက်အချာနေရာတွေဖြစ်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ
်။ What we're seeing from Mexico all the way through to Chile is an increasing pattern across
the Mexico ကနေချီလီထိတောက်လျှောက်ယောဂမြင့်တက်နေတဲ့ပုံစံမျိုးကျွန်တော်တို့တွေ့နေရပါတယ်။လက်တင်အမေရိကရဲ့ကျန်းမာရေးစနစ်ပေါ်မှာဖြစ်ရတဲ့အများကြီးကြားရနေတယ်လို့လူဝင်ကြားမှာလည်းကြောက်ရွံ့မှုနဲ့ရှုပ်ထွေးမှုတွေလည်းဖြစ်ပေါ်နေပါတယ်။တောင်ပိုင်းနဲ့အလယ်ပိုင်းအမေရိကကယောဂအခြေအနေကတကမ္ဘာလုံးအတိုင်းအတာအရပြောမယ်ဆိုရင်အရှုပ်ထွေးဆုံးလို့ပြောနိုင်ပါတယ်လို့ WHO ရေးဖို့ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာမိုက်ကယ်ရိုင်နာပြောထားတာပါ။ဘရာဇီးလ်နိုင်ငံမှာကူးစက်သူစုစုပေါင်း9,000ကျော်နဲ့ဒေသရင်းယောဂကူးစက်မှုတန်ကိုအများဆုံးခံနေရတယ်လို့ American ပြည်ရင်ကဘာမှာကူးစက်မှုနှုန်းဒုတိယနေရာမှာရှိနေပါတယ်။ပီရူးနိုင်ငံမှာကူးစက်သူပေါင်း2,000ကျော်၊ချီလီမှာ13,000ကျော်နဲ့မက္ကဆီကိုမှာ12,000ကျော်ရှိပါတယ်။ဗုဒ္ဓဟူးနေ့ထိနောက်ဆုံးရစီးနှွေအရတကမ္ဘာလုံးမှာယောဂကူးစက်ခံထားရသူ9,300ကျော်နဲ့သေဆုံးသူ4,100ကျော်ရှိနေပြီဖြစ်ပါတယ်ရှင်။